ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့ငြိမ်းချမ်းရေးတန်တမန်မစ္စတာကိုဖီအာနန်တင်ပြခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးဆောင်ရွက်ဖို့အတွက်ဆီးရီးယားအစိုးရနဲ့ကုလသမဂ္ဂတို့ကြားသဘောတူညီမှုတွေရခဲ့ပြီးဖြစ်ပါတယ်။ဒီသဘောတူညီချက်အရဆီးရီးယားကိုဆေးလွတ်မဲ့စုံစမ်းစစ်ဆေးရေးရှေ့ပြေးအဖွဲ့ရဲ့အခမ်းကဏ္ဍတွေအပြင်ဆီးရီးယားအစိုးရနဲ့အတိုက်ခံတွေကြားတပတ်ကြာကြာမြင့်ခဲ့ပြီးဖြစ်တဲ့အပြစ်ခတ်ရက်စဲရေးကိုစောင့်ကြည့်ဖို့တွေပါပါဝင်တယ်လို့မစ္စတာအာနန်ရဲ့ပြောခွင့်ရကပြောပါတယ်။ညှိနှိုင်းသူတွေဟာအတိုက်ခံအဖွဲ့ကိုစလဲရီနဲ့ပါအလားတူသဘောတူညီချက်တွေရလာဖို့အတွက်ဆွေးနွေးနေတယ်လို့လည်းသူကပြောပါတယ်။ဆီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲဖို့အတွက်ကြေညာထားပေမယ့်အကြမ်းဖက်မှုတွေဆက်ပြီးရှိနေတာမို့ဒီအကြမ်းဖက်မှုတွေကြားလှုပ်ရှားဆောင်ရွက်ရမယ်စောင့်ကြည့်ရေးအဖွဲ့ကိုပိုတိုးပေးဖို့အတွက်ကုလသမဂ္ဂမှာဆွေးနွေးနေကြတာပါ။စောင့်ကြည့်လေ့လာသူအရေးအတွက်ကို30ကနေ300ကျားမှချထားဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ဂီမွန်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာကြက်သက်ပရင်းတွေကတိုက်တွန်းလိုက်ပါတယ်။ဒီလိုအဖွဲ့ဝင်အများအပြားပါဝင်တဲ့တပ်ဖွဲ့ကိုမဆေးလွတ်ခင်မှာဆီးရီးယားနိုင်ငံတွင်းအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေသေးသေးချာချာစစ်ဆေးဖို့အတွက်လိုအပ်တယ်လို့ဂျာမနီနိုင်ငံဆိုင်ရာကုလသမတ်ကြီးပီတာဝစ်တိတ်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကတော့အခုလိုကုလသမဂ္ဂကြောတောင်နောက်ခံပေးထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဆီးရီးယားဘက်ကနေလိုက်နာဖို့အတွက်ပြက်ကွက်မယ်ဆိုရင်ကုလသမဂ္ဂကနေပုံမပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ကြာသပတင်းနေမှာပဲအရှေ့ပိုင်းဒေသကမြို့တစ်မြို့မှာစီးရီးယားအစိုးရတပ်ဖွဲ့တွေနဲ့စစ်တပ်ကနေအတိုက်ခံတွေဖက်ထွက်ပြီးခိုးလုံလာသူတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမို့တအူးသေးဆုံးပြီးအများအပြားဒဏ်ရာတွေရခဲ့ကြတယ်လို့လူခွင့်ရေလှုပ်ရှားသူတွေကပြောကြပါတယ်။